မြန်မာနိုင်ငံမှာအရက်သားတွေကိုတနက်ကင်ဆောင်ခွင့် license ထုတ်ပေးဖို့စစ်ကောင်စီကပြင်ဆင်နေတဲ့အကြောင်းအတိမပြုနိုင်တဲ့ဥပဒေမူကြမ်းတစ်ခုထွက်နေပြီးတော့သတင်းမီဒီယာတွေကလည်းဒါကိုဖော်ပြနေကြပါတယ်။စာမျက်နှာ15မျက်နှာပါတဲ့နိုင်ငံတော်အပေါ်တစ်ဆာစောင့်တည်တဲ့အရက်သားတွေကိုလက်နက်ကင်ဆောင်ခွင့် license ဥပဒေမူကြမ်းထွက်လာတာနဲ့ပတ်သက်ပြီးတော့မှန်ကန်မှုရှိမရှိစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာဒီကိစ္စသူသေရှာမသိရှိထားသေးတဲ့အကြောင်းပြောပါတယ်စစ်ကောင်စီပြည်ထရေးဝန်ကြီးဌာနကနေပေါက်ကြားလာွယ်ရှိတဲ့ဒီမူကျန်းဆော့ရဲစရန်ထဲမှာတော့တနက်လိုင်စင်ရဖို့ရှောက်ထားသူတွေအတွက်စံသက်မှတ်ချက်တွေပါဝင်ပါတယ်အသက်18နှစ်ပြည့်တဲ့သူတွေတနက်ကင်ဆောင်ခွင့်လိုင်စင်ရှောက်ထားနိုင်ပြီးနိုင်ငံတော်တစ္ဆာစောင့်တည်မှုဆိုတဲ့အချက်လိုအပ်တဲ့အပြင်လုံခြုံရေးအရာတနက်တလက်ကင်ဆောင်ခွင့်လိုအပ်တယ်ဆိုတာကိုတတ်သိပြနိုင်ရမယ်ဆိုတဲ့သတ်မှတ်ချက်တွေဖော်ပြထားတာပါဒါပြင်တံပြန်နှိမ့်နှင်းရေးအဖွဲ့တွေပြည်သူ့စစ်အဖွဲ့တွေနဲ့စစ်တပ်ကနေငြိမ်းစားယူထားတဲ့သူတွေအနေနဲ့လိုင်စင်ခွင့်ပြုချက်ရထားတဲ့၍ pistol rifle နဲ့ဆက်သနက်တွေကိုကင်ဆောင်ခွင့်ရှိတယ်လို့လည်းအဲ့ဒီဥပဒေမူကြမ်းထဲမှာရေးသားချပါတယ်။လီလာသုံးသက်သူတွေကတော့အရက်သားတွေကိုတနက်ကင်ခွင့်ပြုတာဟာစစ်ကောင်စီကိုလိုလားတဲ့အဖွဲ့တွေကိုအခွင့်အာဏာပေးရရောက်နိုင်ပြီးတော့နိုင်ငံတော်ဖြစ်နေတဲ့စစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေအကြားမှာနေ့စဉ်နေ့ပါအပြန်အလှန်တိုက်ခိုက်မှုတွေပိုးပြီးအရှိန်မြင့်လာမှာစိုးရိမ်ရတယ်လို့ပြောဆိုကြပါတယ်ရှင်။